တော်လာတန်ပြပြသွားတာပါရှင်ဒီကနေ့ကြာသာပတင်းနေ့လူခွေရေးကောင်းစီနီလာကံမှာမြမအရေးဆုံးဖြတ်ချက်မူကြမ်းဆွေးနွေးဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တင်းထန်တဲ့ဆွဆဲချက်တွေကိုအမေရိကန်ဘက်ကအမြဲပဲစိုးရိမ်မကင်းဖြစ်နေကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက VOA ကိုပြောပါရယ်လူခွေရေးကောင်းစီအဖွဲ့ဝင်48နိုင်ငံထဲမှာပါဝင်နေတဲ့အမေရိကန်ကသူတို့ရဲ့ဒီသဘောထားနဲ့ပတ်သက်လို့ VOA ကိုစတင်ပြီးအခုလိုပြောပါရစေ
We have consistently expressed serious concern about allegations
of Myanmar Nemi Chimney Sushin Gala အတွင်းလုံခြုံရေးတပ်တွေဘက်ကရိုဟင်ဂျာမွတ်စလင်တွေကိုနှိမ်ပန်းနှိပ်စက်တာအပါအဝင်ပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆက်ဆွဲချက်တွေအပေါ်မှာ American ပြည်အောင်စုအနေနဲ့အထူးပဲစိုးရိမ်မကင်းဖြစ်နေကြောင်းအမြဲတမ်းထုတ်ဖော်ပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကုလသမဂ္ဂအထွေထွေအကွင့်အရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ထုတ်ပြန်ခဲ့တဲ့ကြားချက်အစီရင်ခံစာပါအကြံပြုချက်တွေကိုလိုက်နာအကောင့်ထဲပေါ်ရမှာဖြစ်တယ်လို့မြန်မာအစိုးရကတုံ့ပြန်ပြောကြားချက်ကိုအမေရိကန်ပြည်ထောင်စုကကြိုးဆိုပါတယ်။အဲ့ဒီအကြံပြုချက်ထဲမှာလည်းပါနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအထောက်ပံ့အကူအညီတွေပုံမှန်အတိုင်းခွင့်ပြုဖို့နဲ့လွတ်လပ်လပ်လပ်သတင်းယူခွင့်ပြုဖို့မြန်မာအစိုးရကိုအမေရိကန်ကဆက်ပြီးတောင်းဆိုပါတယ်
။လူ့ခွင့်ရေးကောင်စီညီလာခံမှာဒီနေ့မြန်မာရေးဆုံးဖြတ်ချက်ဟာအရင်လိုမဟုတ်ပဲမြန်မာအစိုးရပါဝင်အဖွဲ့ဝင်နိုင်ငံတွေကြားမှာအကျင့်အင်းရဲ့အပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာလူ့ခွင့်ရေးအခြေအနေကိုစောင့်ကြည့်နေတဲ့နယူးယောက်အခြေစိုက် HRW နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုသုံးသပ်ပါတယ်။
It's because the European Union, which is the lead sponsor for the resolution, and other countries that support the resolution, are hoping that the Burmese government will
agree to it.
Some
people are saying that the European Union will agree to it. Some people are saying that the European Union will agree to it. Some people are saying that the European Union will agree to it. Some people are saying that the European Union will agree to it. အဖွဲ့ဝင်နိုင်ငံတွေဘက်ကလည်းမြန်မာအစိုးရရဲ့ဆုံးဖြတ်ချက်ကိုစောင့်နေကြပါတယ
်။တကယ်လို့မဲခွဲဆုံးဖြတ်မယ်ဆိုရင်ဆုံးဖြတ်ချက်ကိုအတည်ပြုမဲ့အလားအလာနဲ့ပတ်သက်လို့မြင်ကြည့်တော့
A lot of countries even on the UN Human Rights Council are not respecting human rights at home and don't like the UN getting involved in human rights issues. So there are some countries like China
လူ့ခွင့်ရေးကောင်စီအပါအဝင်နိုင်ငံအများစုဟာသူတို့တိုင်းပြည်အတွင်းမှာလူ့ခွင့်ရေးနဲ့ပတ်သက်ပြီးလေးစားမှုမရှိသလိုလူ့ခွင့်ရေးကိစ္စရပ်တွေမှာကုလသမဂ္ဂကပါဝင်တဲ့အခန့်ကဏ္ဍကိုလည်းကြိုက်နှစ်သက်ခြင်းမရှိပါဘူး။တရုတ်လိုမျိုးနိုင်ငံတချို့ကနေနိုင်ငံချင်းအလိုက်ချမှတ်တဲ့ဆုံးဖြတ်ချက်တွေကိုမကြခဏကန့်ကွက်ကြပါလေ။ဒါပေမဲ့ကာယကံရှင်နိုင်ငံကကန့်ကွက်မှုမရှိဘူးဆိုရင်အဲ့ဒီနိုင်ငံတွေကလည်းကန့်ကွက်လို့မရှိပါဘူး။တကယ်လို့အဲ့ဒီနိုင်ငံကကန့်ကွက်မယ်ဆိုရင်တရုတ်၊ကျူးဘားနဲ့ရုရှားနိုင်ငံတွေကအချင်းတစ်ဆိုင်လက်ပြီးကန့်ကွက်ပါလေ။မွတ်စလင်နိုင်ငံတချို့ကလည်းမကြခဏအဲ့ဒီလိုမျိုးလုပ်ပါလေ။ဒါပေမဲ့အခုမြမအရေးဆုံးဖြတ်ချက်မှာအဓိကကိစ္စကရိုဟင်ဂျာဖြစ်နေတော့အီဂျစ်၊ပါကစ္စတန်၊အင်ဒိုနီးရှား၊မလေးရှားနဲ့တခြားနိုင်ငံတွေကဘယ်လိုရပ်တည်မလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။သူတို့နိုင်ငံတွေမှာပြည်သူတွေကိုယ်တိုင်ရိုဟင်ဂျာကိစ္စကိုစာနာထောက်ထားတဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။တစ်ဖက်မှာလည်းသူတို့နိုင်ငံသားရေးမူဝါဒအရဒီဆုံးဖြတ်ချက်ကိုဆန့်ကျင်ကန့်ကွက်နိုင်ပါတယ
်။ဒါ့အပြင်မြမအစိုးရဘက်ကအဓိကကန့်ကွက်ခဲ့တဲ့ COI ခေါ်နိုင်ငံတကာစုံစမ်းရေးအဖွဲ့အစည်းနဲ့ပတ်သက်လို့အခုဆုံးဖြတ်ချက်မူကြမှာအမိပြောင်းလဲပြီးဖော်ပြခဲ့တဲ့အကြောင်း Brett Adams ကအခုလိုပြောပါရယ
် Commission inquiry is stronger language and it has a status inside the United Nations
Commission of inquiry ခေါ်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ဆိုတာကတော့ပုံပြီးပြင်ထန်ပါတယ်ပြန်ပန်းလေးဆက်မှုတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေစိုးရိမ်ဝါဖြစ်နေတဲ့နိုင်ငံတွေကိုတွားရောက်စုံစမ်းလေ့လာတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ COI ကိုတုံးတဲ့ကိစ္စကိုအပြင်းထန်ကန့်ကွက်ထားပါတယ်။ဒါကြောင့်နိုင်ငံတကာကိုယ်စားလှယ်တချို့ကနေအတုံးအနှုံပြောင်းပြီးတုံးဖို့ကြားဝင်ညှိပေးခဲ့ပါတယ်။အခုဆုံးဖြတ်ချက်မူကြမ်းထဲမှာတော့ COI အစား International Fact Finding Commission နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဆိုပြီးတုံးထားပါတယ်။ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ဖြစ်ဖို့ပါပဲ။ပြီးတော့ဘယ်အဖွဲ့ပဲဖြစ်ဖြစ်သူတို့တွေးရှိလာမဲ့အထောက်အထားအချက်အလက်တွေကိုမြမအစိုးရကိုဖြေကိုဖြေရှင်းရမှာဖြစ်ပါတယ
်ဒီကနေ့မြမရေးဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်မယ်ဆိုရင်လူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံ48နိုင်ငံကသာမဲပေးခွင့်ရမှာဖြစ်ပါတယ်အဲ့ဒီလိုဆုံးဖြတ်ရမှာဘီရိုအာနာသုံးပိုင်ခွင့်ရှိပဲအားလုံးသဘောတူညီချက်ဒါမှမဟုတ်မြမဘက်ကကန့်ကွက်ပြီးမဲခွဲဆုံးဖြတ်ခြင်းလို့ပြောလာတယ်ဆိုရင်တော့မဲခွဲဆုံးဖြတ်ပြီးအတည်ပြုကြမှာဖြစ်ပါတယ်ရှင်